ကုလသမဂ္ဂလုံခြုံရေးကောင်စီမှအမေရိကန်ပြည်ထောင်စုနဲ့ဗြိတိန်နိုင်ငံဥဆောင်တင်သွင်းခဲ့တဲ့မြန်မာနိုင်ငံဆိုင်ရာပြဋ္ဌာန်းချက်မူကြမ်းကိုထောက်ခံမဲ့ကိုယ်မဲ့ရခဲ့ပေမဲ့လည်းအမြဲတမ်းအဖွဲ့ဝင်နိုင်ငံတွေဖြစ်ကြတဲ့ရုရှားနဲ့တရုတ်နိုင်ငံတွေကဗီဒီယိုအာဏာသုံးပယ်ချခဲ့လို့ရှုံးနိမ်သွားခဲ့ပြီးတဲ့နောက်မြန်မာပြည်ဒီမိုကရေစီရရှိရေးလိုလားတဲ့နိုင်ငံတွေအဖွဲ့အစည်းတွေရဲ့ဝေဖန်မှုတွေဆက်လက်ထွက်ပေါ်နေပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးအလက်ဟန်ဒရိုဝူဖ်ကအဲဒီဆုံးဖြတ်ချက်ဟာမြန်မာပြည်ဒီမိုကရေစီပြောင်းလဲရေးအတွက်ခိုင်မာပြီးလုံခြုံရေးကောင်စီအနေနဲ့ချက်ချင်းကြေညာချက်ထုတ်ပြန်အရေးယူနိုင်မဲ့ဆုံးဖြတ်ချက်ဖြစ်ခဲ့ကြောင်းအခုလိုရုရှားနဲ့တရုတ်နိုင်ငံတို့ရဲ့ဗီဒီယိုအာဏာသုံးဆမှုကြောင့်ပြက်ပြားခဲ့ရတဲ့အတွက်စိတ်ပျက်စရာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။ဗြိတိန်နိုင်ငံကလည်းမြန်မာပြည်ဆိုင်ရာတပ်တနာဟာဒေသဆိုင်ရာလုံခြုံရေးကိုထိခိုက်တဲ့အတွက်လုံခြုံရေးကောင်စီကအရေးယူဖို့လိုအပ်တယ်လို့ဗြိတိန်နိုင်ငံအနေနဲ့ယုံကြည်ခဲ့ကြောင်းဒါပေမဲ့ WHO လိုကုလသမဂ္ဂရဲ့တခြားအဖွဲ့အစည်းတွေကလည်းအရေးယူဆောင်ရွက်ဖို့လိုကြောင်းပြောဆိုခဲ့ပါတယ်။ဒီတဲ့နိုင်ငံကလည်းမြန်မာစစ်အစိုးရကိုအရေးယူနိုင်ဖို့သူတို့ပါဝင်ထောက်ခံခဲ့ပေမယ့်အတီးပြုတ်နိုင်ခြင်းမရှိတဲ့အတွက်ဝမ်းနည်းရကြောင်းမြန်မာပြည်ရဲ့နိုင်ငံရေးပြဿနာတွေကိုရေရှည်မှမဖြေရှင်းမဲ့ထားလို့ရမှာမဟုတ်ကြောင်းအခြေအနေပုံမူဆိုးဝါးလာမှာဖြစ်ကြောင်းမြန်မာပြည်ရဲ့ပြဿနာတွေပြည်လည်ရေးအတွက်ဒီတဲ့နိုင်ငံဟာတခြားမဟာမိတ်ဥရောပနိုင်ငံတွေနဲ့လက်တွဲပြီးဆက်လက်ဆောင်ရွက်မှာဖြစ်ကြောင်းသတ်သဖြင့်ပြောဆိုခဲ့ပါတယ်။အမေရိကန်နိုင်ငံရဲ့ဌာနကလည်းကြေညာချက်တောင်းထုတ်ပြန်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီဟာနိုင်ငံတကာကသတ်မှတ်ထားတဲ့လူအခွင့်အရေးတွေရရှိရေးကိုဆက်လက်ဆောင်ရွက်ပေးဖို့တာဝန်ရှိကြောင်းအခုလိုမြန်မာပြည်ဆိုင်ရာပြဋ္ဌာန်းချက်ကိုမချမှတ်နိုင်ခဲ့ပေမဲ့မြန်မာပြည်ရဲ့ဆိုးရတဲ့ပြဿနာတွေဟာလက်ခံနိုင်စရာမရှိဘူးဆိုတာကိုတော့လုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံအားလုံးကခိုင်ခိုင်မာမာလက်ခံခဲ့ကြကြောင်းစစ်အစိုးရဟာဒေါ်အောင်ဆန်းစုကြည်အပါအဝင်နိုင်ငံရေးကျင်းသားထောင်တရာကျော်ဖမ်းဆီးထားပြီးတိုင်းဒေသလူနည်းစုတွေကိုနှိပ်စက်ချေမှုန်းနေကြောင်းနဲ့အစိုးရရဲ့ဖိနှိပ်မှုတွေကြောင့်မြန်မာပြည်သူတပ်တန်းကျော်အိမ်နီးချင်းနိုင်ငံတွေကိုထွက်ပြေးခိုလုံခဲ့ကြကြောင်းပြောဆိုပါတယ်။ဒါအပြင်အမေရိကန်ပြည်ထောင်စုဟာလွတ်လပ်ပြီးငြင်းညံ့တဲ့အနာဂတ်တိဆောက်လို့တဲ့မြန်မာပြည်သူတွေနဲ့ထပ်တူထားမြှောက်ရှိပြီးမြန်မာပြည်အရေးအတွက်ဆက်လက်ဆောင်ရွက်မှာဖြစ်ကြောင်းသတိပြုဖော်ပြထားပါတယ်။မလေးရှားဝန်ကြီးချုပ်အက်ဒူလာအာမက်ဘာရာဝီကတော့ရုရှားနဲ့တရုတ်နိုင်ငံနီးတူမြန်မာပြည်ရဲ့ပြဿနာဟာလုံခြုံရေးကောင်စီမှဆွေးနွေးရမယ့်ပြဿနာမဟုတ်ဘူးလို့ပြောဆိုပါတယ်။ဒါပေမဲ့လည်းမြန်မာပြည်ဒီမိုကရေစီရရှိရေးအတွက်မြန်မာစစ်အစိုးရကိုဆက်လက်ဆောင်ရွက်ဖို့တာဝန်ရှိတယ်ဆိုတာကိုတော့အာဆီယံခေါင်းဆောင်တွေအားလုံးကသဘောတူညီကြတယ်လို့သူကပြောပါတယ်